ဟာမဲကောင်စီမံကိန်းမှာပါဝင်တဲ့ထိုင်းမြန်မာအိန္ဒိယနိုင်ငံတို့အကြားမှာရှိတဲ့အာရှလမ်းမကြီးကိုအခုနှစ်ဩဂုတ်လ30ရက်နေ့ကမြန်မာဒုသမ္မတဥက္ကဋ္ဌကိုယ်တိုင်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ထိုင်းနဲ့မြန်မာအကြားကကုန်သွယ်မှုပမာဏဟာအဲ့ဒီအာရှလမ်းမကြီးဖွင့်လှစ်တဲ့အချိန်မှာကျပ်ငွေ6ဘီလီယံလောက်ရှိခဲ့ပြီးလာမယ့်2016ခုနှစ်မှာအဲ့ဒီပမာဏနဲ့နှစ်ဆတိုးပြီး7ဘီလီယံလောက်အထိရှိလာလိမ့်မယ်လို့ခန့်မှန်းကြောင်းလဲဒုသမ္မတဥက္ကဋ္ဌကပြောကြားခဲ့ပါတယ်။ဒါကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေတွေဘလို့တိုးတက်ပြောင်းလဲလာသလဲဆိုတာသိရှိနိုင်အောင်မဲဆောက်မြို့မှာနေထိုင်တဲ့မန်းမျိုးမြင့်ကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပါတယ်
။သူတို့မှန်းသားသလိုပဲအခုဒီစိန်ရဲ့ဒီအဆက်လမ်းတိုင်းဖြစ်နေတဲ့ဘက်မှာစိန်နယ်မြို့ရဲ့ကလေးကတမဟုတ်ရင်ဒီတက်လာတယ်အမှန်နဲ့ကြ။ဒါကြောင့်လည်းအခုကနှစ်ဆလီယာလောက်ဖြစ်သွားတယ်လို့။နှစ်ဆလီယာလောက်ဖြစ်သွားကြတာကအညာဆိုလို့ရှိရင်ဒီခိုင်ဒီမဲဆိုင်ဆိုလို့ဒီနတ်ချေရမော့ချက်ပြရင်ဒီညာအတင်းအားသူကဒီဒီညာပြည့်ခတ်မှာသူတို့စီအညာကခိုင်တဲ့ကနေမြန်မာဘက်ကိုဟိုပိုလစ်စီပြလာခိုင်ကိုမြန်မာဘက်ပို့တာတလောက်ကိုတလောက်ဘတ်တန်ပုံးသုံးတော်ချက်မှာရှိရဘူးအဲ့ဒါတကယ်ကြီးကိန်းသမားတွေမျိုးပြောရမော့အခုဒီလိုရှိရင်တော့အခုဒီပြန်ကြပါကျွန်တော်တို့ဒီလောက်ဗမာကုန်တယ်ရောထိုင်းနေတယ်ပြောတော့ဆိုတော့အခုကတော့နှစ်ခါလောက်ဖြစ်လာတယ်ကွာဒီလမ်းကြီးအခြေအနေကောင်းလို့ဟောကြောဒီအချက်လမ်းပုံနိုင်ရဲ့အတွက်အညာလို့ကိုယ်ယူစီစီမှုကအညာလို့တရက်ချာမှုတော့နောက်နေကြညာမှုလည်းမရှိတော့ဘူးလမ်းကောင်းတဲ့အတွက်ကိုယ်ယူစီစီမှုကနေ့တိုင်းရှိတယ်လေဒါမျိုးဆိုတော့အညာလို့တရက်ချာဆုံးရဲဆက်တာအညာတရက်ချာဒီလမ်းတရက်ချာတော့လည်းတမိကမရှိတော့ဘူးအဲ့ဒါကြောင့်ပါ
ဒီလမ်းတွေကောင်းလာတဲ့အတွက်ကုန်စည်စည်းမှုများလာတယ်ဆိုတော့ဟိုပေါ့ကုန်သွယ်မှုပမာဏမြင့်လာတာတော့ဟုတ်ပြီကုန်ပစ္စည်းတွေကရိုးရဘက်ကဝင်တဲ့ကုန်ပစ္စည်းတွေရဲ့ဈေးရောကျသွားသလားဈေးတက်တာလားသလား
ဈေးကတော့ကျနေပြီဟိုကုန်တွေအတူရတော့ကြာကျွန်တော်ပြရတာဈေးကတော့ဟိုစိတ်ဆင်းမှုကကျနေတာမရှိပါဘူးဈေးကတော့ပုံမှန်ပါပဲ
အခုနောက်တစ်ခုမေးချင်တာကအဲ့တော့ဒီကုန်ပစ္စည်းတွေကတော့ဒီဟိုထိုင်းဘက်ကနေဝင်တာပဲအရင်တော့ကလည်းထိုင်းဘက်ကဝင်တာပဲများတယ်အခုလည်းထိုင်းဘက်ကဝင်တာပဲများတယ်ထင်တယ်ဗမာဘက်ကရောဟိုထိုင်းဘက်ကိုသွင်းတာဘာတွေများလာသလားဟိုအရေးအတွက်ပေါ့အ
ဲဗမာဘက်ကစီးကြတာမှများဘူးကထိုင်းကတော့စီးကြတာများတယ်အဲ့ဒါတော့အမှန်ပဲအဲ့ဒါတော့အလုံးသိရပါလေကုန်တွေလည်းသိရပါလေဘာလို့လဲထိုင်းကြီးစီးကဗမာကြီးမှာဈေးကွက်ရတာတော့ဟိုကလည်းအမဒီလာဒီမှာဆိုမှတရုတ်တို့အိန္ဒိယတို့အဖြစ်စီးနေဘောမကြီးဝင်လာခြင်းထိုင်းကိုဖြစ်စီးရဲ့အကြီးတိကျတော့ထိုင်းမမျိုးလေးကိုစားပေါက်ကုန်လူလုံးကုန်အကုန်လုံးပေါ့အဲဒါကြောင့်မို့ထိုင်းကုန်ကတော့လုံးဝကိုဈေးွက်ရနေဖို့ကွာအဲဒါကြောင့်မို့
အရင်တုန်းကတော့ဟိုနေဇက်ကအခုဟိုအရင်တုန်းကတော့ဒီလမ်းမဖောက်ခင်ဟိုလွန်ခဲ့တဲ့နှစ်ပေါင်းများစွာတော့နေဇက်ဂိတ်ကပိတ်လိုက်ဖွင့်လိုက်ဆိုတာတွေလည်းရှိတယ်လေဆိုတော့အခု
ဟို
ဟိုဒီမြဝတီမဲဆောက်ဂိတ်ကတော့ဟိုဘာမှအခက်ခဲမရှိဘူးပိတ်တာပြူတာတွေမရှိဘူးနဲ့ပုံမှန်အများအားဖြန့်ထားတယ်ပေါ့နော်အခုကတော့
ကိုအခုကတော့ပုံမှန်ဖြန့်နေပါလေအခုကပုံမှန်ဖြန့်ရတဲ့နိုင်ငံကုန်စည်တွေကတော့ကိုနိုင်ငံကုန်စည်စီစဉ်မှုကလည်းပုံမှန်ရှိပါလေဒါပေမဲ့ကိုရဲ့ကုန်တယ်မှုအားသာကြရတော့ခိုင်းနေမြမာနဲ့ဒါတိတိပြောလို့ဆိုရင်ကုန်တယ်မှုအားသာကြရတော့ခိုင်းနေမြမာနဲ့ခိုင်းရတော့အားသာကြရရှိတာပေါ့ကိုရဲ့
ဟုတ်ကဲ့ကုန်သွယ်နေဆက်ကုန်သွယ်ရေးဟိုပါပေါ့အချိန်မြင့်လာတယ်အားကောင်းနေတယ်ဆိုလို့ချင်းအဲ့ဒီမှာရှိတဲ့နေဆက်မျိုးတွေကဟိုစီးပွားဖွံ့ဖြိုးတာများတယ်လေတဘောကထိုင်းဘက်မှာဆိုရင်မဲဆောက်ပေါ့ထားပါတော့မြန်မာဘက်မှာဆိုရင်မြဝတီပေါ့နော်ဆိုတော့ဟိုရုပ်ဝတ္ထုပစ္စည်းရလဲဟိုတည်တာလာတာပေါ့နော်အစာအုပ်တွေတိုက်တွေပုံများလာတယ်လူတွေလည်းဟိုပါပေါ့ဟိုသုံးနိုင်ဆွဲနိုင်ရှိလာဆိုတော့အဲ့လိုမျိုးဟိုအပြင်ပန်းအရာအကြည့်မယ်ဆိုလို့ချင်းတည်တာတဲ့အနေထားတွေရှိနေသလားမြဝတီဘက်မှာရော
အခုထိုင်းမှာအခုဒီနေ့ကနေစပြီးတော့သူတို့ကဒီမဲဆောက်မြို့အပါအဝင်ဒီဆက်ဆက်သုံးမြို့နယ်မှာရှိတယ်ဥမာမဲဆောက်ရဲ့မဲလမရဲ့ဖူဖတ်ရဲ့ဆိုတာဒီမဲဆောက်မှာဒါဆက်ဆက်သုံးမြို့နယ်နော်ဟုတ
်ကဲ့
ဒီဆက်ဆက်သုံးမြို့နယ်မှာထိုင်းသူရကအခုကတကယ်ဟိုဘာလဲအထူးစီးပွားရေးဇုန်ကြီးတည်ဆောက်နေတယ်ဆိုတော့အဲ့ဒီမှာဟိုလီညံကွေးတွေပါမယ်ဆိုတာဥမာစူပါမားကတ်ကြီးကုန်တဲ့ကြီးတွေအခုသူတို့ကမဲဆောက်မှာအခုမဲဆောက်ကအရင်ကမဲဆောက်မဟုတ်တော့ဘူးဘာလို့ဆိုတော့အညာမဲဆောက်တော့လူမဆက်ဆက်လို့မရတော့ဘူး။နားဆိုလည်းနှလန်းသွားနားနေ highway နားနေဥပါစေတကယ်အစီကဘန်ကောက်ထိုင်းနိုင်ငံမှာနာမည်ကြီးတဲ့ဟိုနယ်အုပ်စုရှိတဲ့ဥမာဟိုရော်ဘင်ဇန်တို့လိုမျိုးကက်ကူလူတာတို့နောက်ပြီးတော့ဒီမှာနောက်မေခိုတို့ဘာလို့တကယ်ဟိုဘယ်လိုပြောမလဲကွာ။က
ုံတက်ကြီးပါလေလာပြီးတော့ရင်းနှီးနှံမှုဆိုတာလာနှုတ်ကတာအများကြီးပဲမဲဆောက်ပါမဲဆောက်ကတာမြို့သေးသေးလေးပဲမဲဆောက်မှာခိုင်ဦးရဲ့နှစ်ဖိန်တော့ပဲရှိတယ်ဦးရဲ့နှစ်ဖိန်တော့ပဲရှိတယ်ကွာသိလားဒါပေမဲ့ဘာလို့သူတို့ဒီလိုမျိုးလာနှုတ်ရလဲဆိုတော့ကျွန်တော်ထိုက်အဲ့ဒီခိုင်နှုတ်ငယ်စီတယောက်ကျွန်တော်မေးကြည့်တယ်သူကကျွန်တော်ဘယ်လိုပြောလဲဆိုတော့ခင်ဗျရေးနေတာငါတို့အချင်းချင်းရင်းနှီးတို့တို့ပြောကြတာပါပြောတယ်ခိုင်နဲ့ဆက်တာအခုပမာဏပမာဏကုန်မူလို့ဒါခိုင်နဲ့အများအကျိုးရှိရဲ့နောက်တစ်ချိန်မှာကြားလို့ကြည့်ရင်ခိုင်ကိုပြည့်စည်ယူရဲ့တော့ပမာတိကိုပမာတိရားကြံပြီးတော့လေပမာပြန်နေအချာစီသားလေးပါလေသူတို့သွားမဲ့အနေထားလို့သူယူရတာလေနောက်ပြီးတော့အခုဒီမဲဆောက်မှာလုတ်တဲ့ကုန်တဲ့ရေးဘာရင်းညာလေသူတို့ကြည့်အဓိကသူတို့ရဲ့ဟို customer သူတို့ရဲ့ဟုတ်ပြီအခိုင်ဒီမျိုးကနည်းနည်းပဲကွာအဓိကမြန်မာတရားတွေလာဝင်ကြတယ်သူကဘယ်လောက်ဖြစ်ကြလဲဆိုရင်သူတို့ထိုင်းကသူတို့ဆက်ထားတာကဟိုဥမာအခုရှိတဲ့အင်ဂျင်နီယာတွေဒီဖာမော်လမြိုင်လို့ဘာလို့သူတို့ဆက်ထားတာကနောက်အနည်း30လောက်ဆိုရင်လည်းတိုးတက်မှုကဘယ်လောက်ဖြစ်တည်တော်မှမဟုတ်ဘူးအဲ့ဒါကြောင့်မို့ဗမာပြည်ကဖောက်ပဲကြီးဟာ40ကျူးရယ်ဘယ်လိုဖြစ်ဖြစ်ဒီမဲဆောက်ပဲကိုလာပြီးတော့
ဒီထိုင်း
တိုးတက်ပြီဒီဝယ်ကြမှာပေါ့
ထိုင်းထိုင်းပြည
်အဲ့ဒီကြီးရဲ့ကျင်းနဲ့သူတို့
ထမ်းပစ္စည်းတွေကိုပဲအားထားနေရအောင်ပဲပေါ့လာမယ့်နှစ်20 30လောက်အထိကတော့သူတို့ထွက်ထားတာကတော့
အဲ့လိုအဲ့လိုကွာညီမမကလုံးဝမရှိတော့ဖြစ်တာလေဘာလို့ထိုင်းမြန်တွေတအားထိုးတက်လာပြီးတော့မသိလားဟိုဟိုကုမစုပါလို့မဲဆောက်မျိုးတအားထိုးတက်လာပြီးတော့ညောင်ဒီဘက်မှာကျတော့ဟိုတိုးတက်တော့သူ့အထိုင်းထံနဲ့သူ့တိုးတက်လာတော့ဘာဒါပေမဲ့မဲဆောက်တော့ဘလို့ပဲဆက်ဆက်လို့မရဘူးကွာ
ဆိုတော့
ဘမပြားတချို့ဘလောက်တွေလာဆိုရန်ကုန်ရန်ကုန်မော်လမြိုင်ဖားလူတွေကလေမဲဆောက်လာရင်အဲ့ဒီကုန်တိုက်ဒီမှာပဲဟိုဘလို့ပြောလဲဟိုနေဟိုနေငယ်ကြပါပြီ shopping ထွက်တယ်လို့ဘောဈေးဝယ်ထွက်တယ်လို့ဘောကိုရအဲ့လို
အော်အဲ့လိုလာနေကြတာပေါ့နော
်အများကြီးပဲနေ့တိုင်းပဲကိုကလေဒီမှာခိုင်းရတယ်ပြောမစေခိုင်းရဘယ်တော့မဝင်နိုင်ဘူးက
ညီမအစိုးရနဲ့တိုင်းတားလေးနဲ့ကိုင်ဖွဲ့တွေအကြအပြစ်ခရက်ဆေးသဘောတူညီချက်ကိုအောက်တိုဘာလ15ရက်နေ့ကလက်မှတ်ထိုးလိုက်နိုင်ပြီဖြစ်တဲ့အတွက်အပြစ်ခရက်ဆေးသဘောတူညီချက်အရေးရှိတည်တံ့ပြီးနေဆက်ကုံသွဲရေးအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာမလဲဆိုတာတော့သိရှိနိုင်ဖို့စောင့်နေသေးတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ